Welcome to the Voice of America in Burmese.
Mingla ba shi Washington Bureau of VOA American တန်ကနေ2018ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျွန်မအင်ဂျင်နီယာ
မင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုပို့ဆောင်ဝင်နိုင်တဲ့သူကြီးညာပေးမှာပါတနင်္လာနေ့မှာသမရအင်ဗျူတစ်ဖက်လမ်းမပွဲတွေပေါ်မှာလူဗျူအမျိုးသားရေးဝါဒီတွေစုဝေးပြီးဆန္ဒပြတဲ့ပွဲမှာလူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့ဆန္ဒပြသူတွေပါဒဏ်ကြံဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံကို၄ရက်ကြာလမ်းဝင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာတိုက်ခိုက်ပြင်းနယ်ကိုတွားရောက်ခဲ့ပါတယ်ရှီးရီးယားကတပုံးတွေထိန်းချုပ်ထားတဲ့အစ်လက်ဒေသမှာပောက်ကွဲမှုကြောင့်လူ40ကျော်သေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးကြားမှာပါမှအင်ဂျင်နီယာ
ကောင်းပါပြီရှင်မြန်မာနိုင်ငံမှာတော်ရိုင်းစင်တွေကိုဖမ်းဆီးတပ်ဖြတ်ပြီးတော့စင်အရေးပြားတွေကိုတရုတ်နိုင်ငံဘက်တရားမဝင်တင်ပို့ရောင်းချနေတာကြောင့်မြန်မာစင်မျိုးတုံးမဲ့အန်ဒီရဲ့ရင်ဆိုင်နေရပါတယ်
။ Yeah, it actually was a huge shock. So we were following these elephants with our collars and we started noticing that they disappeared the collar stop.
ဒါကတော့လွန်ခဲ့တဲ့3-4နှစ်အတွင်းကမှစတင်ခဲ့တဲ့စင်အရေးပြားရောင်းဝယ်ရေးကိုဘလို့ခြေရာခံမိတယ်လဲဆိုတာစူဇန်လေ့လာခဲ့တဲ့ဂေဟပညာရှင်တဦးကပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်ထိုင်းနိုင်ငံကနေရဲစေးစစ်စင်ရေးလို့အမည်ပေးထားတဲ့မွေးရဆေးဝါးနှိမ်နင်းရမှာမြန်မာနိုင်ငံဘက်ကတင်လာတဲ့စိတ်ကြွဆေးတွေကိုဖမ်းဆီးရမိခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်အဖက်စင်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့ဒဝယ်ရေးနဲ့စီမံကိန်းအကြောင်းတင်ပြထားတဲ့မြမရေးရာဆွေးနွေးခန်းစီစဉ်ကိုလည်းထုတ်လွှင့်မှုရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခေမျိုးတက်နဲ့ကိုဇော်ဝင်းနိုင်တို့ကပြောပြမှာပါရှင်
တနင်္လာနေ့ကသမရအင်ဂျူတစ်ဖက်ကလမ်းတွေပေါ်မှာလက်တဆုပ်စားလောက်ရှိတဲ့လူပြူအမျိုးသားရေးဝါဒီတွေရဲ့ဆန္ဒပြဆွေးပွဲမှာမရင်မတွက်နိုင်အောင်များပြားလာတဲ့လူမျိုးအသားအရခွဲခြားမှုဆန့်ကျင်သူတွေရဲ့ဒဏ်ပြန်ဆန္ဒပြခဲ့ကြပြီးဒီအဖွဲ့နှစ်ဖွဲ့ထိတ်တိုက်မတွေ့အောင်ရဲတွေကခွဲထားခဲ့ပါတယ်။မနစ်ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီလ်မှာနာဇီဆန့်ကျင်ဆန္ဒပြပွဲလို့လူအသေးဆုံးတဲ့အထိအကြမ်းဖက်မှုတွေမဖြစ်စေဖို့အတွက်ဒီနှစ်ဆန္ဒပြနေတဲ့ Washington DC က Lafayette Mansion မှာရဲတွေကဒီအဖွဲ့နှစ်ဖွဲ့ကိုကျေတက်နဲ့ကွက်လက်တစ်ခုနဲ့ခွဲခြားထားတာပါ။မနစ်ကပွဲမှာသူ့ကိုယ်သူနာဇီလို့ဝန်ခံခဲ့တဲ့လူတစ်ယောက်ကဆန္ဒပြပွဲအတွင်းအသက်32နှစ်အရွယ်ဒဏ်ပြန်ဆန္ဒပြသူ Heather Hill ကိုကားနဲ့တိုက်တက်ခဲ့တယ်လို့အဆွတ်ဆွဲခံနေရပါတယ်။လူပြူတွေရဲ့ရပိုင်ခွင့်လူမှုစုဝေးပွဲလို့ခေါ်ပြီးဆန္ဒပြတဲ့လက်တဆုပ်စားလူစုကမရင်ကျေးတဲ့စာရန်တွေပါတဲ့ဆိုင်းမုတ်တွေအုံနှုံးတွေနဲ့ဒေါသတကြီးအဟက်ဆန္ဒပြခဲ့ကြတာပါ။ဒီအမျိုးသားရေးဝါဒီဆန္ဒပြသူအများပြားဟာသတင်းတောက်တွေအမေးကိုပြန်မဖြေကြပဲသူတို့ရဲ့မျက်နှာတွေကိုပဝါရီအလံတွေနဲ့ကွယ်ထားတာတွေ့ရပါတယ်။တင်းင်းတွေနဲ့လူလူစုဝေးပွဲဖြစ်မြောက်ဆော်သူဂျေးဆန်ကက်စလာကတော့လူပြည်ရပိုင်ခွင့်လှုပ်ရှားရေးဟာအမုန်းတရားတွေအကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့တွဲနေတာပဲမဖြစ်နိုင်ဘူးလို့ပြောပါတယ်။ဒံပြန်ဆန္ဒပြသူတွေကတော့အမေရိကန်ပြည်ထောင်စုဟာလူတစုအတွက်မဟုတ်ပဲအားလုံးအတွက်ဖြစ်ပြီးဖက်စစ်အာဏာရှင်ဝါဒကစိန်ခေါ်နေတယ်လို့ပြောပါတယ်။ရပောင်းများစွာလူမျိုးအသားအရခွဲခြားမှုဆန့်ကျင်တဲ့ဆိုင်းဘုတ်မျိုးစုံကိုဖွင့်ရန်ပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်နိုင်ငံအတွက်အားလုံးစီးလုံးညှင်းညွတ်ကြဖို့နဲ့ခွဲခြားမှုအားလုံးနဲ့အကြမ်းဖက်မှုလုပ်ရအားလုံးကိုရှုံချကြောင်းနဲ့အမေရိကန်နိုင်ငံသားအားလုံးငြိမ်းချမ်းချဖို့သူ့ Twitter ကနေစနေနေ့ကအရေးတာပြီးဆူတောင်းပေးခဲ့ပါတယ်
။ FBI ပြည်ထောင်စုထောင်လိုင်းပြီးတော့ JK James Comey ကိုသမ္မတဒေါ်နယ်ထရမ့်မနစ်ကယာရုကဖြုတ်ပစ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ရုရှားအရေးစုံစမ်းစစ်ဆေးနေတဲ့ရောဘတ်မိုလာအနေနဲ့သမ္မတထရန့်ကိုမေးမြန်းခွင့်ပြုမှာမဟုတ်ဘူးလို့သမ္မတရှင်တွေကတင်းငင်နေနေမှာပြောပါလေ2018ခုနှစ်မေလမှာသမ္မတထရန့်ကိုသမ္မတထရန့်သူ့ကိုယာရုကထုတ်ပြလိုက်တဲ့အချိန်တုန်းက2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုအဖိကန်အကြီးအကဲအနေနဲ့ကော်မီကဥဆောင်ပြီးစုံစမ်းစစ်ဆေးနေတာပါအဲ့ဒီကိစ္စစုံစမ်းဖော်ထုတ်နေစမှာပဲသမ္မတထရန့်ကယာရုကသူ့ကိုဖယ်ရှားလိုက်ခြင်းဟာသမ္မတအနေနဲ့ဥပဒေကိုချိုးဖောက်ရာရောက်စေသလားဆိုပြီးမေးခွန်းထုတ်ပြန်ဖြစ်လာခဲ့တာပါ။ကော်မီကိုယာရုကဖယ်ရှားဖို့စဉ်းစားတဲ့နေရာမှာရုရှားကိစ္စစုံစမ်းစစ်ဆေးမှုပါဝင်ကြောင်းကော်မီကိုဖြုတ်ပစ်ပြီးမကြခင်မှာပြုလုပ်တဲ့တွစ်ဆုံမင်းမြန်ကန်အတွင်သမ္မတထရန့်ကဝန်ခံပြောကြားခဲ့တာပါ။အဲ့ဒီလိုဖြစ်ပြီးတိတ်မကြခင်မှာပဲရုရှားကိစ္စစုံစမ်းဖော်ထုတ်ဖို့ရောဘတ်မူလာကိုခန့်အပ်တာဝန်ပေးခဲ့ပါလေ။သူ့အနေနဲ့ကော်မီနဲ့ဆိုင်တဲ့မေးခွန်းတွေကိုမေးခွန်းပြုမှာမဟုတ်ကြောင်း CNN သတင်းဌာနနဲ့ပြုလုပ်တဲ့မင်းမြန်ကန်အတွင်သမတ်ထရမ့်ရဲ့ရှင်းနေရူဒီဂျူလီယာနီကပြောကြားခဲ့တာဖြစ်ပါတယ်။အမှန်တရားနဲ့လွဲမှားပြီးမကြာခဏပြောဆိုတတ်လေရှိတဲ့သမတ်ထရမ့်အနေနဲ့တခါတရံမှာမူလရဲ့စုံစမ်းစစ်ဆေးအဖွဲ့ကိုလိမ်လည်ပြောဆိုမိရာရောက်သွားစေတာကြောင့်နယူးယောက်မြို့မြို့တော်ဝန်ဟောင်းလည်းဖြစ်တဲ့သမတ်ရှင်းနေဂျူလီယာနီကပြောပါတယ်။မူလအဖွဲ့ကသမတ်ထရမ့်ကိုတွေးဆမေးမြန်းလိုတယ်ဆိုတာဟာ ဒီနေ့ကျွန်တော်တို့ရဲ့အသံလေးကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ရဲ့အသံလေးကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ရဲ့အသံလေးကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ရဲ့အသံလေးကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ရဲ့အသံလေးကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ရဲ့အသံလေးကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကျွန
န်နဲ့အငင်းပွားမှုတွေကြောင့်လေယာဉ်ငွေကြေးတန်ဖိုးတွေထိုးကြတဲ့တန်ကိုခံရတာဖြစ်ပြီးဒါကတူရကီကိုနိုင်ငံရေးရထုတ်ချက်မှုတက်ဖြစ်တယ်လို့သမ္မတ Reset Diet R1 ကပြောကြားလိုက်ပါတယ်အခုလိုလှုပ်ရှားမှုဟာတူရကီကိုငွေကြေးကဏ္ဍကနေနိုင်ငံရေးအဆောင်ကဏ္ဍအလုံးမှာအရှုံးပေးလောက်ရည်ရွယ်ပြီးတော့လှုပ်တာဖြစ်ကြောင်းနဲ့ဒီလိုမတမာတဲ့နိုင်ငံရေးလှုပ်ရှားမှုကိုနောက်တစ်ချိန်ထပ်ရင်ဆိုင်နေရပေမဲ့ဖျားသခင်အလိုတော်ရဒီပြဿနာကျော်လွှမ်းနိုင်မှာဖြစ်ကြောင်းသမရအာဒိုဝန်ကပင်လယ်နဲ့အပန်းဖြေစခန်းမှာသူ့ကိုထောက်ခံသူတွေကိုပြောပါတယ်။တူရကီသမရနဲ့အမေရိကန်သမရဒေါ်နယ်ထရမ့်တို့ကြားအမေရိကန်ဖုံးတော်ကြီးတဦးကိုတရှိုလုံးမှုနဲ့ဆွဆွဲပြီးတူရကီမှာ2016ထဲကဖမ်းထားတာအပါအဝင်မပြည့်တဲ့လက်ပြဿနာအများကြီးရှိနေပါတယ်။ပြဿနာတွေကြီးထွားနေချိန်မှာသမရထရမ့်ကတောက်ကြနေမှာတူရကီကိုတမနိနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာအခွန်နဆတိုးမြှင့်ကောက်ခံလိုက်တာမို့ဒါဟာဒီနှစ်တွင်ရာခိုင်နှုန်း40လောက်ကျခဲ့တဲ့တူရကီရဲ့လေယာဉ်ငွေကြေးကို16ရာခိုင်နှုန်းထိုးကျသွားစေပြီးအနေဆုံးဆန်ရင်တင်လိုက်ပါတယ်။
သမဂ္ဂဒေါ်နယ်ထရမ့်မေလာတုန်းကနှုတ်ထွက်လိုက်တဲ့အငင်းပွားပွဲအီရန်နျူကလ িয়ার သဘောတူညီချက်ကိစ္စမှာအမေရိကန်ဘက်ကရပ်တည်ဖို့ဗြိတိသျှဝန်ကြီးချုပ်ထရေဇာမေအနေနဲ့အမေရိကန်တို့ဘက်ကရပ်တည်ဖို့ပြည်ထောင်ဆိုင်ရာအမေရိကန်သမ္မတကြီးကတိုက်တွန်းတွေ့ကြလိုက်ပါတယ်။အဲဒီကိစ္စနဲ့ပတ်သက်လို့အတ္တလန္တိတ်တစ်ဖက်တစ်ချက်စီမှာရှိနေကြတဲ့နိုင်ငံတွေကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာပါ။အမေရိကန်ကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်မဲ့ကိစ္စမှာဗြိတိအနေနဲ့ဥရောပသမဂ္ဂနဲ့လမ်းခွဲပြီးအမေရိကန်ဘက်ကမရက်တည်ဘူးဆိုရင်အမေရိကန်ရဲ့အနိကဆုံးမဟာမိတ်နိုင်ငံဖြစ်တဲ့ဗြိတိအနေနဲ့ကုန်သွယ်ရေးအရာနောက်ဆက်တွဲအကျိုးဆက်တွေခံရနိုင်တယ်လို့အမေရိကန်သံအမတ်ကြီးဝူဒီဂျွန်ဆင်ကသတိပေးပြောကြားလိုက်တာပါ။ဒါ့အပြင်ဗြိတိသျှစီးပွားရေးလုပ်ငန်းတွေအနေနဲ့လည်းအီရန်နဲ့ကုန်သွယ်မှုလုပ်ငန်းတွေရပ်တန့်ဖို့နဲ့အဲ့ဒီလိုမှမလုပ်ဆောင်ရင်အမေရိကန်နဲ့ကုန်သွယ်ရေးမှာကြီးမားတဲ့နောက်ဆက်တွဲအကျိုးဆက်တွေခံရနိုင်ကြောင်းသတိပေးပြောကြားလိုက်ပါတယ်။ဗြိတိနိုင်ငံထုတ် Sunday Telegraph သတင်းစာမှာဖော်ပြထားတဲ့သံအမတ်ကြီးရဲ့အဲ့ဒီသတိပေးချက်ဟာသမရထွန်တက်လာပြီးနောက်ပိုင်းအထူးဆက်ဆံရေးရှိနေပါတယ်ဆိုတော့ဗြိတိန်နဲ့အမေရိကန်အကြားကဆက်ဆံရေးကိုပြောင်ပြောင်တင်းတင်းဆင်ခေါ်လိုက်တာလို့ဗြိတိရှတ်တို့ကရှုမြင်နေကြပါတယ်
။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။ PO American တန်ငါမနေ့ခင်းတဲ့နေ့ကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကိုလေးကြခီးဆန်လာရောက်နေတဲ့ Bangladesh နိုင်ငံခြားရေးဝန်ကြီး Abdul Hassan Mahmud Ali ဟာစနေနေ့ကရခိုင်မြောက်ပိုင်းကိုသွားရောက်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့တစ်နှစ်ကြာလာချိန်မှာအကြမ်းဖက်တိုက်ခိုက်မှုအတွင်း Bangladesh ဖက်ထွက်ပြေးတိမ်းရှောင်တဲ့တိမ်းနေချီရဲ့ရွန်ဂျာဒုက္ခသည်တွေနေရာပြန်နိုင်ရေးအတွက်ဝန်ကြီး Mahmud Ali ကိုယ်တိုင်မြန်မာနိုင်ငံကိုလာရောက်တာပါ။ဝန်ကြီးအလီနဲ့မြန်မာဆိုတာတာဝန်ရှိသူတွေတွေ့ဆုံပြီးမှဒုက္ခသည်တွေအမြန်ပြန်လက်ခံရေးသဘောတူညီချက်၈ချက်ကိုဩဂုတ်လ10ရက်နေ့ကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးပါတယ်။စနေနေ့ကနေရက်ကပြန်လာမဲ့သူတွေအတွက်ရခိုင်ပြည်နယ်မောင်တော်မြို့နယ်ကမြန်မာဆိုတာပြင်ဆင်ဆောင်ရွက်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေနေချက်နေဆက်ဂျာစခန်းတွေကိုတွားခဲ့ပါတယ်။ဝင်းကြီးမမုတ်အလီနဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းဆွေတို့တောက်ကြနေနေပြည်တော်မှာဆွေးနွေးမှုအတွင်းနှစ်နိုင်ငံနယ်စပ်ခုတ်လုံနေတဲ့ရွန်ဂျာဒုက္ခသည်6000ကိုဘင်္ဂလားဒေ့ရှ်ဘက်ကအထောက်အကူပေးနေတာရက်ဖို့မြန်မာဘက်ကတောင်းဆိုခဲ့ပါတယ်
။ VOE သတင်းဌာနနဲ့တိုက်ရိုက်ဆက်သွယ်မေးမြန်းမှုပြုလုပ်နေစဉ်အတွင်းတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းသွားခဲ့တဲ့ပမောက္ခဆွန်ဝမ်ကွမ်းအနေနဲ့ဗေးမတိရမခပဲရှိနေပြီးပြန်လွတ်ပေးဖို့တို့အတွက်ရှောင်းတောင်းတက္ကသိုလ်ကအကြောင်းသားဟောင်း150ကတက္ကသိုလ်တာဝန်ရှိသူတွေထံအိတ်ဖွင့်ပေးစာပို့ခဲ့ပါတယ်။တရုတ်ဆိုရရဲ့အဲ့ဒီလောက်ရဟာအမြင့်ဒေါသထွက်เสียရကောင်းတဲ့အပြင်ရက်စက်ချမ်းကျုပ်တဲ့ဖွဲ့စည်းပုံနဲ့မညီညွတ်တဲ့လောက်ရဖြစ်တာကြောင့်သူ့အနေနဲ့အားအသင့်မိကြောင်းအဲ့ဒီအိတ်ဖွင့်ပေးစာကိုလက်မှတ်ရေးထိုးခဲ့သူတူဖြစ်တဲ့ဝမ်ရှူဂျွန်းဆိုသူက VOA ကိုပြောပါတယ်။အသက်84နှစ်ရှိပြီဖြစ်ပြီးအစိုးရကိုဝေဖန်ပြောဆိုလေးရှိတဲ့ပမောက္ခကိုအခုလိုရှောင်းတောင်းပြည်နယ်အရာရှိတွေကပြင်းကြိုင်းပြစွာဖန်စီခဲ့တဲ့လောက်ရဟာနိုင်ငံတကာမှာတရုတ်နိုင်ငံရဲ့ပုံရိပ်ကိုအကြည့်ကျဲထိခိုက်စေကြောင်းလည်းသူကပြောပါတယ်။ဒီလောက်ရအပေါ်သမရရှိချင်းဖြင့်သိရင်လည်းဘလို့မှလက်ခံမှာမဟုတ်ဘူးလို့တင်းငွေနေကပြုလုပ်တဲ့ VOA နဲ့တယ်လီဖုန်းကတစ်ဆင့်ဆက်သွယ်မေးမြန်းခန်းအတွင်းဝမ်ရှူဂျွန်းကပြောပါတယ်။ VOA နဲ့နိုင်ငံတကာသတင်းမီဒီယာတွေကပမောက္ခရဲ့အခြေအနေကိုမေးမြန်းခဲ့ပေမဲ့လည်းတရုတ်အနာဘဏ်တွေကရှောင်းတောင်းတက္ကသိုလ်တာဝန်ရှိသူတွေကရင်ငုံနှုတ်ပိတ်နေခဲ့ကြပါတယ်။
ဆီးရီးယားနိုင်ငံကတဘုံတွေထိန်းချုပ်ထားတဲ့အစ်လစ်ကဲမှာအဆောက်အဦခုပောက်ကွဲခဲ့တဲ့အတွက်ကလေးငယ်12ဦးအပါဝင်လူအနည်းဆုံး42ဦးသေဆုံးရပါတယ်။ဒီဆောက်ဦးကိုလက်နဲ့အရောင်းဝယ်လုပ်သူတူတုံးနေတယ်လို့တက်ဆထားတာပါ။ဗြိတိန်ရှစ်ဆက်ဆီးရီးယားလူခွင့်ရေးလေ့လာတဲ့အဖွဲ့က ဒီပောက်ကွဲမှုဟာတူရကီနယ်စပ်နားကဆမာရာမြို့မှာဖြစ်ပွားတယ်လို့ပြောပါတယ်အခုချိန်ထိပျောက်ဆုံးနေသူဒါဇင်နဲ့ခြေရှိတာမို့တေဆုံးသူအရေအတွက်ဒီတဲ့ပိုများလာနိုင်တယ်လို့လည်းပြောပါတယ်ဒါပြင်ဒီအဆောက်အဦးကိုဟ ோம்
ခင်နေပါတယ်ဥရောပတိုက်ကိုထွက်ပြေးလာကြတဲ့တင်မောပေါ်ပါလာသူဒုက္ခသည်တရား50တဦးကိုပင်လယ်ထဲမှာရှိနေစဉ်အတွင်းတခြားတင်မောတွေကသူတို့လေကိုသူတို့တင်မောကိုတွေ့ပေမဲ့အကူအညီပေးဖို့ကမ်းလှမ်းခဲ့ခြင်းမရှိဘူးလို့ဒုက္ခသည်တွေကသူတို့ကိုပြန်ပြောပြကြောင်းဥရောပအကူအညီပေးဖွဲ့ကပြောပါတယ်အဲ့ဒီဖွဲ့ဟာသူတို့ကယ်လာတဲ့ဒုက္ခသည်တွေကန့်ကွက်ခွင့်ရရေးအတွက်ကြိုးပမ်းနေစဉ်တင်း ဆက်မလုပ်လို့တော့ကြောင်းဖော်ပြထားပါတယ
်
ဒေါက်ခင်မြတ်သက်နဲ့ကိုဇော်ဝင်းလိုက်ပါရှင်တင်းနှင်းလာနေနေခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းဘာသာနဲ့ယာနာယုံလို့ခေါ်တဲ့ငရဲစေးစစ်စင်ရေးကိုထိုင်းတနိုင်ငံလုံးမှာပြုလုပ်နေပြီးတာချီလက်ကနေမဲဆိုင်ချစ်ချီရေးတရားကိုဖျက်ပြီးတော့တယ်လာတဲ့စိတ်ကြွဆေးတွေကိုလည်းဩဂုတ်လ10ရက်နေ့မှာထိုင်းဘက်ကဖမ်းမိပါတယ်။ဒါအပြင်အွန်လိုင်းမှာမူရည်ဆေးရောင်းဝယ်တာ၊ပို့ဆောင်ဖြန့်ဖြူးတာတွေကိုဖမ်းဆီးတာ၊မြန်မာရွှေပြောင်းအလုပ်သမားတွေရှိတဲ့စက်ရုံတွေ၊လူနေတန်းလျားတွေနဲ့နိုင်ကလပ်တွေမှာပါစစ်ဆေးဖမ်းဆီးတာတွေလုပ်နေပြီးအဖမ်းခံရသူတွေထဲမှာနိုင်ငံခြားသားအလုပ်သမားတွေလည်းပါပါတယ်။ဒီအကြောင်း VOE ရဲ့ထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
အော်ဟောလာဆယ်ရဲ့နေ့မနေ့ပိုင်းမှာတော့တာချီလိတ်ကနေထိုင်းနိုင်ငံမဲဆိုင်ချစ်ကြည်တရားစစ်စေးရေးကိတ်ကိုဖျက်ပြီးစိတ်ကြွဆေးတဲဆောင်လာတဲ့အသက်26နှစ်အရွယ်ရှမ်းလူမျိုးစိုင်ဟုံးကိုနေဆက်တာဝန်ရှိသူတွေကအိတ်စရေးဆက်နဲ့စစ်စေးရာကနေဟင်းထုတ်တွေထဲမှာဖွက်ပြီးတဲလာတဲ့စိတ်ကြွဆေးပြား2000ကိုဖမ်းဆီးမိခဲ့ပါတယ်မြန်မာနိုင်ငံဘက်ကနေပုံမှန်အလဲပတ်ပုံစံမျိုးနဲ့ဝင်ရောက်လာရင်းနဲ့ဖမ်းမိခဲ့တာပါနောက်ပိုင်းမှာတော့မူရီကုံတဲတွေဟာနေဆက်ခိုးလန်းကျောင်းတွေမှာစစ်တပ်နဲ့မူရီစေဝါနှိမ်နှင်းရဲစစ်ကြောင်းတွေကစစ်ဆေးရေးတွေပိတ်ဆို့စစ်ဆေးနေတာကြောင့်အခုလိုမျိုးဆေးတဲ့ပြီးတဲ့လူကယ်ရီကိုတုံးပြီးပယ်ခိုင်းနေတာဖြစ်တယ်လို့လည်းထိုင်းဘက်ကဆိုပါတယ်စိတ်ကြွဆေးတွေကိုအွန်လိုင်းကနေဆက်သွယ်ပြီးပုဂ္ဂလိကကုန်ပစ္စည်းပို့တဲ့နေရာကနေပို့နေတဲ့သူတွေကိုဖမ်းဆီးမိခဲ့တဲ့အကြောင်းခြေရပူပီနယ်ကရဲမိုးကြီးစုံဖုတ်ကတော့အခုလိုပြောပြပါတယ
်
အခုခါမှာတော့ထိုင်းလူငယ်တွေကြားမှာစိတ်ကြွစီရောင်းဝယ်မှုတွေကများပြားလာပြီးအထက်တန်းကျောင်းသားကလေးကစပြီးလူငယ်လေးဦးဟာစိတ်ကြွစီရောင်းဝယ်မှုတွေကိုအွန်လိုင်းကနေလုပ်နေခဲ့ကြအောင်လူငယ်တွေကဝန်ခံခဲ့တယ်လို့ဆိုပါရယ်အဲ့ဒီအွန်လိုင်းနဲ့အရောင်းဝယ်လုပ်ကြတဲ့လူငယ်တွေခံကနေစိတ်ကြွစီပြား2000ခွဲခန့်နဲ့ဈေးကျောက်ကီလိုပေါင်း6000ကျော်အိုက်စ်လို့ခေါ်တဲ့မူရစီ300ကီလိုဂရမ်နီးပါးနဲ့တူလက်နက်မျိုးစုံကိုပါဖမ်းမိခဲ့ကြအောင်ပြောဆိုသွားပါရယ်ထိုင်းဆိုရဟာ2018ခုနှစ်ထဲမှာငရဲစေးစစ်စင်ရေးဆိုပြီးစိတ်ကြွစည်းပြားတွေကိုအပြင်းထန်ဖမ်းဆီးနေတာပါ။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်တွေကနေလာနေတဲ့စိတ်ကြွစည်းပြားအရေအတွက်တန်း80ထဲမှနည်းကို2018ခုနှစ်အတွင်းမှာစံချိန်တင်ဖမ်းဆီးနိုင်ခဲ့ပြီးအဓိကလာနေတဲ့လမ်းကြောင်းဖြစ်တဲ့ချင်းရိုင်ချင်းမိုင်ဒေသတွေမှာစစ်ဆေးရှာဖွေမှုတွေပုံမတင်းကျပ်လာတာပါ။ရာနရုတ်လို့ခေါ်တဲ့စစ်စင်ရေးလုပ်နေစဉ်အတွင်းမှာကုန်ကားတွေပေါ်မှာလူစီးကားတွေပေါ်မှာလိုင်းကားတွေပေါ်မှာဖမ်းမိနေတာကြောင့်ခရီးသွားသူတွေကိုပါမတင်ငါရင်စစ်ဆေးမှုတွေစီးဆင်းမှုတွေကိုလည်းလုပ်နေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ညပိုင်းကတော့ထိုင်းနိုင်ငံစမုတ်စာခွန်ပြည်နယ်အတွင်းကနာမည်ကြီး night club တစ်ခုကိုရဲတွေကဝင်ရောက်စီးနင်းခဲ့ပါတယ်။အဲ့ဒီထဲမှာရှိနေတဲ့အမျိုးသမီးနဲ့အမျိုးသား800ကိုမူရစေဝါသုံးဆွဲတာရှိမရှိစစ်ဆေးခဲ့ရမှာ123ဦးဟာမူရစေဝါသုံးဆွဲထားတာတွေ့ရတယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဒါအပြင်ဒီရက်ပိုင်းနေ့အတွင်းမှာပဲမြန်မာအပါအဝင်နိုင်ငံခြားသားအလုပ်သမားတွေနေတဲ့နေရာတွေတန်းရားတွေကိုစစ်ဆေးခဲ့ရမှာလဲ10ဦးထက်မနည်းဟာမူရစေဝါသုံးဆွဲထားတဲ့အတွက်ဖမ်းဆီးထားတယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်ရှင်
။မနေ့ဩဂုတ်လ12ရက်နေ့ဟာကမ္ဘာစင်များနေ့ဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့တောရိုင်းစင်တွေကိုဖမ်းဆီးတပ်ဖြတ်ပြီးစင်အရေးပြားတွေကိုအိမ်နီးချင်းတရုတ်နိုင်ငံဘက်တရားမဝင်တင်ပို့ရောင်းချနေတဲ့အတွက်မြန်မာစင်မျိုးတုံးမဲ့အန္တရာယ်မြန်မာလာနေပါတယ်။ ပကိုယုမအေရီမြဝကျွန်းပေါ်နဲ့တင်းနေသားဤဒေတာတွေမှာရှိနေတဲ့အာရှဆင်တွေမျိုးတုံးမဲ့အန်ဒီရဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကိုအမေရိကန်ခြေဆိုင်ဂေဟာစနစ်ထိန်းသိမ်းရေးဖွဲ့နဲ့ဗြိတိန်ခြေဆိုင်စင်ထိန်းသိမ်းရေးဖွဲ့တွေရဲ့လေ့လာစူးစမ်းတွေ့ရှိချက်တွေကိုဆက်ပြီးတော့တင်ပြကြပါမယ်။ စင်တွေရဲ့အရေးပြားရောင်းချတဲ့ဈေးကွက်ပေါ်ပေါက်လာတာလုံခဲ့တဲ့၃လနှစ်ကပြီးအရင်ကစင်တွေရဲ့အစွဲတွေကိုဖျက်ယူရောင်းချတဲ့အခြေအနေထက်အလွန်ဆိုးရတယ်လို့စူးစမ်းလေ့လာသူတွေကဆိုပါတယ်။စင်တွေရဲ့အရေးပြားကိုဗရမညာအယောင်လက်ဝေရတနာအဖြစ်ပြုလုပ်ရောင်းချတာဆက်နဲ့အမှုတ်ဖြစ်အောင်ကြိတ်ပြီးဆေးဝါးအဖြစ်သုံးဆွဲလာတာစတဲ့ဈေးကွက်တက်ကြီးမားလာနေတာကြောင့်မြန်မာနိုင်ငံမှာကြန့်ရ ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ
Yeah, it actually was a huge shock. So we were following these elephants with our collars.
GBS เลบัดတွေရဲ့နောက်ကိုလိုက်လံစူးစမ်းရင်းကနေသူတို့ပျောက်ပျောက်သွားတယ်ဆိုတာကျွန်တော်တို့သတိထားမိလာပါတယ်သူတို့ရဲ့လေဘတ် ตรุมะเปี่ยวเกินเฉิงที่ตรุหลุช้าหมู่โกจนเราเชียร์คันနိုင်เกเดอัจฉะเล็ดတွေอะภาษีตับแยกคันย่าดาဖြစ်ဖို့များတယ်ဆိုတာပြနေပါတယ်နောက်ဆုံးကျွန်တော်တို့တွေ့ရှိကြရအကျယ်ဝန်းပမာဏအဖြစ်ခရိုင်နယ်မြေလောက်ပဲရှိတဲ့နေရာတစ်ခုတည်းမှာတင်စင်ကောင်းရေစုစုပေါင်း50
ငါးကောင်တက်ဖြတ်ခံခဲ့ရပါတယ်။ဒါပြင်မြန်မာအစိုးရကတည်တံ့ပြုစုထားတဲ့အစီရင်ခံစာအရ၂၀၁၆ခုနှစ်အတွင်းစင်ပေါင်း၂၅ကောင်ဖမ်းဆီးတက်ဖြတ်ခံခဲ့ရတယ်လို့ဆိုပါတယ်။ဒီအရေအတွက်အားလုံးပေါင်းလိုက်မယ်ဆိုရင်၂၀၁၆ခုနှစ်အတွင်းအသက်ခံရတဲ့အရေအတွက်နဲ့နှိုင်းယှဉ်ရင်အစပေါင်း၂၀လောက်တိုးမြင့်လာတာတွေ့ရပါတယ်။အခုလိုစင်ရဲ့အရေပြားဈေးကွက်သစ်ဖြစ်လာတာနဲ့ င်းချင်းထိန်းသိမ်းရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Elephant Family ရဲ့အမှုဆောင်ညွှန်ကြားရေးမှူး Belinda Stewart Cox ကအခုလိုပြောပါတယ
် And a lot of the buyers like to buy the original skin
ဆင်းအေးပြားစစ်ကထူတဲ့လေးလံပြီးဝယ်သူတွေကဆင်းအေးပြားစစ်မစစ်သူတို့ကိုယ်တိုင်သိရအောင်ဒီလိုအေးပြားမျိုးကိုပဲဝယ်ကျင်ကြပါတယ်ဒီအေးပြားတွေကိုအန်စာလုံးပုံအရွယ်လှီးဖြတ်ပြီးအထောက်ခံပါတယ်ပြီးမှပရီးလုံးရအောင်ဆက်နဲ့ပုံသွင်းယူပါတယ်အရေးပြားတဲ့မှာတွေးရရှိနေတော့ဒီဆင်းအရေးပြားပတိလုံးကဗရမားရောင်လို့ဖြစ်နေတာပါဒါကိုဆွဲကြိုးလို့လက်ကောက်တို့လောက်ကြပါတယ
်ဆင်းအရေးပြားကိုအဓိကဝယ်ယူတဲ့ဈေးကွက်ကတရုတ်နိုင်ငံကဖြစ်တယ်လို့လည်းသူကဆိုပါတယ်အရေးကဆင်ဆွဲလောက်ပဲဝယ်ယူကြတဲ့အတွက်ဆင်ဖန်းသမားတွေဟာအဆွဲရှိတဲ့ဆင်ထီးတွေကိုပဲပြစ်မှတ်ထားဖန်ဆီးကြတာဖြစ်ပါတယ်အခုတော့ဆင်းအရေးပြားကိုလက်ဝယ်ရတနာဆေးဝါးတွေဖြစ်ပြုလုပ်ရောင်းချလာတဲ့အတွက်စင်မှန်သမျှဖန်ဆီးတက်ဖြတ်လာတာကြောင့်စင်ရည်ပြားဝယ်ယူသုံးဆွဲသူတွေကိုအသိပညာပေးဖို့လိုအပ်လာကြောင်းပီတာလိုင်းဂေါ်ဘာကပြောပါတယ်စမစ်ဆိုနီယန်ဂေဟာစနစ်ထိန်းသိမ်းရေးအဖွဲ့အနေနဲ့လည်းပဲခူးရိုးမှအေယာဝတီမြဝကျွန်းပေါ်နဲ့တနင်္လာရီဒေသမှာရှိတဲ့တောရိုင်းစင်တွေထိန်းသိမ်းရေးမှာပူးပေါင်းကူညီနေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါတဝယ်ရေးနဲ့စီမံကိန်းနဲ့စီးပွားရေးဆောင်စီမံကိန်းမှာပွင့်လင်းမြင်သာမှုမရှိလာလို့စီမံကိန်းလက်တွေအကောင့်ထဲဖော်ရမှာရည်မှန်းထားသလိုဖြစ်ပါမလားဆိုပြီးတက်ကြွလှုပ်ရှားသူတွေဒေတာကန်တွေစိုးရိမ်နေကြပါတယ်။တဝယ်ရေးနဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်အပိုင်းနှစ်ဖြစ်အထူးစီစဉ်ကိုကိုဇော်ဝင်းလိုင်ကဆက်လက်တင်ဆက်မှာပါရှင
်။မှရောက်နေကြတဲ့မြန်မာနိုင်ငံသားအလို့သမားတွေပြည်တော်ပြန်ပြီးအလို့လုပ်နိုင်ကြဖို့နဲ့ဒေသဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးဒီတဝယ်ရင်းနဲ့စီမံကိန်းကိုစုံအလိုက်ခွဲပြီးလှုပ်ဆောင်ဖို့စီစဉ်ကြတာဖြစ်ကြောင်းစီမံကိန်းစတင်ကြတဲ့ကအတွင်းကြကြအထုလေးလာနေသူလည်းဖြစ်ဒေသခံတဦးလည်းဖြစ်တဲ့ကိုလေးလွင်ကပြောပါတယ်
အဲ့တော့ကျွန်တော်တို့တဝယ်ဒီပမာတွေပေါ့ ထိုင်းကရောက်နေတဲ့ကျွန်တော်တို့ဆွေမျိုးတွေကျွန်တော်ညီကိုတွေအိမ်တော်ပြန်ဖို့အတွက်စီမံကိန်းဆိုတဲ့ပုံစံမျိုးနဲ့လူကြီးတွေကဆန်ထားနဲ့စေတနာနဲ့လုပ်ပေးတာအဲဒီလူပေါင်း6000 8000အလုံးရမယ်ပေါ့အဲ့ဒါတော့ရလားအဆင်ပြေလားโอเคတယ်ဆိုမှမင်းတို့ဆက်လုပ်နောက် Facebook Facebook ကိုဆက်လုပ်ကြလို့ပြောခဲ့တယ်အရင်ကလိုမျိုးတကယ်နဲ့တဲမဟုတ်တော့အဲဒါဆိုတော့ဒီတဲမှာကောင်လုတ်ပြလိုက်တာနဲ့ကွာ SME ဆိုတော့ကျွန်တော်တို့ဒီက scale over ဖြစ်နေတဲ့ဒီဒေတာကန်တွေကရေလုံငန်းတွေကျွန်တော်တို့ဒီနနတိဘူးတွေကြက်မောက်ယူဘူးတွေဘာတွေညာတွေတို့လုပ်နေတဲ့အလုပ်လေးတွေနဲ့တူတဲ့အလုပ်မျိုးလေးတွေကိုပဲဒီမှာစလုပ်ရင်ဒီကလူတွေကကျွန်တော်တို့ labor intensive intensive ဖြစ်တာပေါ့အလုပ်ကံရရှိကြမယ်အဲ့ဒါဆိုရင်ကျွန်တော်တို့ဒီကလူတွေဘဝလူနေထိုင်မှုတွေအထူးထောင်ဖြစ်လာမယ်ဆိုတဲ့ရည်ရွယ်ချက်စေတနာနဲ့အဲ့ဒါကိုအရင်လုပ်ပါလို့ပြောခြင်း
ဒါပေမဲ့ပြည်ပမှာရောက်နေကြတဲ့မြန်မာအလုပ်သမားတွေပြန်လာရေးအတွက်ပြည်ထဲမှာလှုပ်ဆောင်မဲ့စီမံကိန်းတွေကနေရရှိမဲ့အကျိုးခံစားခွင့်တွေဟာဆွဲဆောင်မှုမရှိဘူးဖြစ်နေတယ်လို့သူကထောက်ပြပါတယ်
။ရှင်းရှင်းလေးပဲယူရီးယားမှာအခုဘတ်300ကျော်ရတယ်လေ။အနည်းဆုံး။အဲ့တော့ဒါနဲ့ထိုက်တာနဲ့ဒါနဲ့တူညီတဲ့ငွေဒီမှာဒီနေ့ပေးနိုင်ရင်ဒီလိုပြန်လာမှာပဲ။တူရနာပြန်လောက်ရတယ်ဆိုတာကိုယ်စီမှာအဲ့လိုအခွင့်အရေးအဲ့လိုပမာဏမရလို့တွားလို့တူရင်ချက်ချင်းပြန်လာတယ်။မတူရတော့နည်းနည်းအောင်ပြန်တယ်။ဘာလို့မဆိုကိုယ့်အိမ်ကိုပြန်ရင်ရတာပဲ။
စီမံကိန်းအစပိုင်းမှာဆောက်လုပ်ရေးလုပ်ငန်းတွေအတွက်အီတလီယန်ထိုင်းကုမ္ပဏီကဒေသခံတချို့ကိုအလုပ်ခန့်ခဲ့တာကြောင့်ကိုစောမြင့်လိုဒေသခံတွေယာယီအလုပ်ရခဲ့ပူပါတယ
်။အင်ဂျာခိုင်လည်းခေါ်ဟိုင်းတယ်
။ဘယ်လောက်ပြီးလဲဆိုတော့ဒီနေ့
။ဒီနေ့အဲ့ဒီက9500ပဲ
။ဒီနေ့ကကိုစောမြင့်လုပ်ပြီးလား
။လုပ်ပြီးတယ်ကျွန်တော်။
ဟုတ်ဘယ်လောက်လုပ်လဲအဲ့လဲ
။နှစ်နှစ်ကျော်ကျော်ကန့်နေလာတယ်ပဲကျွန်တော်နေပေးမှာနေပေးမှာတော့အလေးလာလိုက်ပါတယ်မယ်ညာကိတ်တုံးရတယ်ဟိုဘောပါအင်းကြီးရှိတယ်ဟုတ်လားစီမံကိန်းအင်းကြီးအဲ့ဒီအင်းမှာညာစွန်ဆန်ရတယ်လေ
ဟောအညာဆောင်သွားလို့ရတ
ာအဲ
ဩ
အဲ့ဒါနည်းနည်းနေဖက်တာနဲ့ဆက်ပြေတာပေါ့
ဩအဲ့မှာသွားရုံပေါ့ညာတ
ော့အဲအဲ့လက်ကြည့်ရှုရတာပေါ့အဲ့လိုမျိုးကြီးရတော့ကြည့်ရှုလိုက်လိုက်လိုက်ရတာဒါပေမဲ့ကိုယ်လည်းကြည့်တဲ့လူဝန်သားဆိုတာရှိတယ်လေဒါပေမဲ့ကိုယ်လည်းကြည့်ချင်းပြီးတော့မအီရဘူးပေါ့အဲ့လိုမျိုး
ဒီစီမံကိန်းမဲ့ဖြစ်ဖြစ်မြန်မာနိုင်ငံရဲ့လက်ရှိဒီဇယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေနဲ့အညီလှုပ်ဆောင်မယ်ဆိုရင်အခုလိုလွှဲမစရာအကြောင်းမရှိဘူးလို့88ပွင့်လင်းလူ့အဖွဲ့အစည်းကဥအောင်နိုင်ဦးကတုံ့တက်ပြောဆိုပါတယ်
။နံပါတ်1အချက်ဘမပြမထုတ်ထားတဲ့ဥပဒေရှိတယ်။ဥပဒေနဲ့အညီလှုပ်ပါလို့ကျွန်တော်တို့ကပြောခြင်းတာ။ဟုတ်ပြီဥပဒေနဲ့အညီလှုပ်ပါဆိုရင်ဆိုဘာဖြစ်လို့ပြောလဲဆိုတော့ကျွန်တော်တို့ဒီသောစီမံကိန်းတော်တော်များများနဲ့ဟာလက်ရှိပြဋ္ဌာန်းထားတဲ့ရင်းနှီးမြှုပ်နှံမှုဥပဒေတွေနဲ့မညီတာတွေကိုကျွန်တော်တို့အများကြီးတွေ့နေရ
စီမံကိန်းစတင်တဲ့2008ခုနှစ်ကစလို့လယ်ယာမြေတိမ်းဆဲမှုတွေရှိခဲ့တာနဲ့တဘာဝပတ်ဝန်းကျင်ထိခိုက်နစ်နာမှုရှိလာနိုင်တဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်ခဲ့တာကြောင့်ဝေဖန်မှုတွေအမျိုးမျိုးရှိခဲ့တာပါဒါပေမဲ့လည်းအရင်အစိုးရကဘလောက်ပဲအစီအငေါ်မတည့်တာတွေလုတ်ခဲလုတ်ခဲနောင်တက်လာတဲ့အစိုးရကပြည်သူတွေထိခိုက်နစ်နာမှုနည်းအောင်လုတ်ပေးရမယ်တာဝန်ရှိတယ်လို့တနင်္လာရီတိုင်း Human Rights Watch လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ဝင်ကိုတန်းဝင်းကလည်းပြောပါတယ
်တမျိုးလူကတော့ဒီသက်ခန့်လို့ဒီသက်ဖို့ပြုတဲ့မှုဘယ်သူမှမလူကျင်ကြတာဗျကျွန်တော်တို့ပြောနေတဲ့ပြောဆိုချက်တွေစီဒီသက်ဖို့ပြုတဲ့ရည်ကိုကက်ကွက်နေတာမဟုတ်ဘူးဘယ်လူဖို့ပြုတဲ့မလဲဘယ်လောက်ကြီးဖို့ပြုတဲ့မလဲဘယ်သူတွေခံစားဝါမလဲဘယ်လောက်ကြီးရည်ရှိခံမလဲပေါ့နောက်တစ်ခုအစိုးကျတွေကဘာတွေလဲဘယ်လိုကောက်ွယ်ဖို့ဘယ်လိုကုစားဖို့ကြိုးစားလာလဲကျွန်တော်ပြောနေတာအစိုးစိုးချက်ပြီးအရှိမရှိခဲ့တဲ့နင့်နာခဲ့တဲ့လူတွေကိုပြန်မကုစားဘဲနဲ့အရှိမဖြစ်ခဲ့တဲ့အမိုက်ပုံကြီးကိုဒီလိုပြစ်ထားပြီးကလကာချပြီးတော့အဲ့ဒီအနတ်ဆိုးတွေနဲ့ပဲအဲ့ဒီပြဿနာတွေနဲ့ပဲရှင်းဆက်ဒါတွေဘေးချချလိုက်သွားလိုက်မယ်ဆိုတော့ကျွန်တော်တို့ကတကယ်ကအဲ့ဒီလိုမျိုးမဖြစ်သင့်ဘူးဗျအစိုးရဆိုရင်အစိုးရတကြက်ပဲရှိတယ်ဗျလူရချင်းနေလို့သာအုတ်ချုပ်သူတွေပြောင်းသွားကြတယ်ကျွန်တော်အစိုးရသိလို့ခေါ်တယ်အစိုးရဆိုတခုပဲရှိရမယ်ပြည်သူလူထုလေးစားရတဲ့အစိုးရဆိုတခုပဲရှိရမယ်ဗျဘယ်သူပြောင်းပြောင်းအစိုးရဖြစ်လာရင်ပြည်သူလူထုရဲ့တာဝန်ထမ်းရမှာပေါ့အစိုးရလူမထမ်းခဲ့လို့ငါတို့မထမ်းနိုင်ဘူးဆိုရင်ရှင်းတယ်အစိုးရမလုပ်ဘူးပဲ
ဒါကြောင့်လဲ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလကပေးထားတဲ့ဂရုတွေအတိုင်းလက်တွေမှာအကောင့်ထည့်ဖို့လိုတယ်ဆိုတာကိုခုအောင်နိုင်ဦးကထောက်ပြပါတယ
်လူထုကောင်းဆောင်ဒေါ်သာစုကြည်ရဲ့စကားတီကျွန်တော်တို့နားလည်တာနိုင်ငံတော်အစိုးရရဲ့မူဝါဒပဲဖြစ်တယ်ဟု
တ်တယ်သူကကောင်းကောင်းဖြစ်နေတ
ယ်သူကကောင်းဆောင်ဖြစ်နေတယ်အဲ့တော့သူ့စကားအတိုင်းကျွန်တော်တို့လိုက်လို့ရမှာဒါပြချတယ်ဘာဖြစ်လို့လဲဆိုတော့သူပြည်သူနဲ့အတူလို့ကျွန်တော်တို့ပြောထားတယ်ဟုတ်ပြီဥပဒေတရားပဲဖြစ်ဖြစ်စီမံကိန်းတစ်ခုပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူအပေါ်ဘလောက်ကြိုးရှိလဲဒါကျွန်တော်တို့ပထမဦးဆုံးစဉ်းစားမှာကိစ္စနောက်တစ်ခုကနိုင်ငံတော်အတွက်ဘလောက်အကျိုးရှိမလဲဆိုတဲ့ကိစ္စ
Malene came up to Uishiroha. Simanginja Nea Shibyan Piare, Ditagani Adwe, Italian Time Development Comuniga, Saupetare, Eyadema, Shibyan Itane, the Udado Midazu Lepchibare, Eyadis Sabika Daga, Turune do the Cha Yuadareva, Pyongshi Nitanyabi Mele, Ariniama, Luka and Satapo, Simabira Abawin, the Cha Ajangjang Nijang, Janeturi Alunga, Edidigo, Pipebi, the Chaniama, Pyong Nijaraba, Malene Kuishiro Hale, Kuturu Nere Eyadwe, Pansan Jang Piana, Sarasana Tauta, Company Becca, Toby Matara, Dingo, Turu, Dio, and Pansai Nesurago, Piobo, Kennebade, Tanon Letru, Nine, Diniagane, Chimi, Piong Toyana, Nesure, Tandiane, Nitani Jaraba, Malina, Kuishiro, Niama, Piong Jarabi, Me, Turu Le, Beroyala, Malesure, Sue Muri, Yadare, Jama, Shinijang, Minji, you are the G, Ucho Angale, Piobade.
No, Yinasika, Pielamas, we know, a cool General Lulu, Annie, and Nia, the Dalidi, Turuma, Turus. ဘယ်လိုပြောမလဲဆိုသူတို့ဟိုပေါ်လိုဂျီလေးတွေပါတွေဆွဲထားတဲ့ဟာတွေကိုပြန်လုပ်လို့မရတော့ဘူးဆိုရင်တော့ဆွေးရင်စရာတော့ရှိကြဘူးအာနာပိုင်းနေနေနဲ့စီမံကိန်းတွေကိုစတင်မယ်ဆိုရင်ဒေသခံတွေကိုအရင်တိုင်ပင်သင့်တယ်လို့လဲတကြီးဥအောင်ကျော်ကပြောပါတယ်ကျွန်တော်လိုချင်တာလုံးမဟုတ်လေဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ရွာအောက်စုနေ့တစ်ပိုင်းကလူတွေနေပေါ်တော့ဒီရွာလူတွေနေအဲ့လိုတိုင်ပင
ကျွန်တော်တို့အဖွဲ့ကကိုတောင်းဝင်းကလည်းဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာမျိုးရှိတဲ့နေဆိုတော့သဘောထားရှိသူဖြစ်ပါတယ်ဘယ်လိုပူးပေါင်းလုပ်ကြမလဲပေါ့ကျွန်တော်တို့ပြည်သူလူထုခေါ်စီခြင်းနဲ့ပြည်သူလူထုမျှော်လင့်တဲ့ခြင်းနဲ့ပြန်တွေချပြမယ်တချို့ကထင်နေတာပြည်သူလူပါလာလျှောက်တယ်ပေါ့နော်ဒါမဲ့ဒါကိုလည်းစိတ်ရှိနေကျွန်တော်နားထောင်ပေးသေးတယ်ပြည်သူလူနဲ့အရင်ကဖြစ်ခဲ့ ကြည့်ပေးပါဗောဗျာပြည်သူလူထုကိုဖြစ်စီပေးစေခြင်း ਨੇ တကယ်ကြတော့တကယ်အဲ့လိုသားလည်းကောင်းကောင်းလုပ်မယ်ကျွန်တော်တို့ဂျပန်ဆိုတဲ့ကျွန်တော်တို့ယုံကြည်စိတ်ချရမယ်တိလဝါဒီနေ့ဒီပြဿနာရှိတုံးပဲတိလဝါပြဿနာရှိတုံးပဲအဲ့တော့ပို့ကောင်းလာအောင်လုပ်မယ်ဆိုလို့ရှိရပို့ပြီးတော့ပြည့်လင်းမြင်သာအောင်လုပ်ရင်တော့စစ်ပြေတာပေါ့အခုက information ဆိုတာဗျာမိမသိရတဲ့ခေဒါသမတစ်ခါတည်းကြဟိုဟာတော်သားဆိုအစဲခံရသေးတယ်အဲ့ဒါကျွန်တော်ပူစီပီစီချင်းပြည်သူစုကိုပွင့်လင်းမြင်သာအောင်လုပ်ပါပြည်သူစုအကျိုးရှိရှိပါတကယ်မှန်တကယ်ရှိရှိဖော်ပြတိုးတက်မှုကိုဥတည်လို့ရှိရတော့စီပြီးမှာပါ
အဓိကကတော့ပွင့်လင်းမြင်သာမှုရှိပြီးလူတို့အတွက်အကျိုးဖြစ်ထွန်းစေမဲ့ဖွံ့ဖြိုးရေးစီမံကိန်းတွေလှုပ်ဆောင်ဖို့လိုအပ်ကြောင်းကိုတန်းဝင်းကဆက်ပြောပါတယ
်အဓိကတော့ကျွန်တော်တို့တေချာပြောတော့ဖော်ပြတိုးတက်မှုပဲတခါကျတော့ကိုယ်မင်းလည်းလာတယ်သူတို့ပြောတဲ့ဖော်ပြတိုးတက်မှုကျွန်မပြန်စဉ်းစားမှာဘာတွေဖော်ပြတိုးတက်မှာလဲဘယ်သူတွေဖော်ပြတိုးတက်မှာလဲရည်ရှိလားရည်သူလားစီမံကိန်းရဲ့တကယ်အမှန်တကယ်ရောဖော်ပြတိုးတက်မှာလားအဲကျွန်တော်တို့ကအဲ့ဒါတွေကိုတေချာချာလေးလေးလာဆက်စစ်ဖို့လိုမယ်ပိုခက်တာတချို့တော့တေချာတယ်မှာလက်ရှိဖြစ်နေပြဿနာတွေပေါ့အစိုးရနဲ့လွတ်တော်ဖော်ပြတိုးတက်ရည်လို့ပြောပြပြီးတော့လာတဲ့စီမံကိန်းတွေပြည်သူလူထုကလိလာဆန်းစစ်ဖို့မပြောနဲ့လွတ်တော်တော်မှာမသိလိုက်တဲ့ဟာလေးတွေရှိတယ်ဗျ။အဲကျွန်တော်တို့ကကျွန်တော်တို့ဆိုဘာပုံစံစားဖို့ကောင်းလဲ။အမှန်တကယ်ဖော်ပြတူတရရလာဘယ်သူတွေနင်းလာပါလဲ။ကျွန်တော်ရဲ့ရှိတော်ကြည့်မဲ့ဆိုရင်ဘယ်သူတွေကလူခွေချိုးဖောက်တကယ်ခံနေရပြီလဲ။ဒါတွေတော့တိတိကျကျလေးလိလာဆန်းစစ်ဖို့ကောင်းလဲ
။ရှေ့တရင်ဘက်မှာတော့တဝယ်ရင်နဲ့စီမံကိန်းရဲ့နောက်ဆက်တွဲဖြစ်လာမယ့်တဘာဝပတ်ဝန်းကျင်ထိခိုက်နေနာမှုအခြေအနေတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မကြာခင်မိနစ်ပိုင်းအတွင်းမှာလဲမြန်မာပြည်ကပေးစာဥစီတူအောင်မြင့်ပြည်ရင်းသတင်းတုံးတက်ချက်စာရီကိုနားဆင်ရမှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့လည်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြသလိုနားဆင်နေတဲ့သောရရှင်အားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အခြားတစ်ဖက်မှာတော့ဆီယနာရှင်တွေဟာကျောင်းသားတွေကိုရန်သူလို့သဘောထားပါတယ်။ကျောင်းသားတွေအင်အားချိနဲ့သွားအောင်လုပ်ခဲ့သလိုပညာရေးစနစ်ကိုပါပျက်စီးအောင်ဖျက်ဆီးခဲ့ကြပါတယ်
။ဒါကတော့ရှစ်လေးလုံး230ခီးကနေဘာရီတင်ကန်းစာယူတင်တယ်လဲဆိုတဲ့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံး VOA အစီအစဉ်တွေအတွက်အမှတ်ချက်တူလေးတွေရေးလာတဲ့သောရရှင်ရဲ့ဒီ Facebook ပေါ်ကအမှတ်ချက်လေးတွေကိုဖတ်ပြပေးသွားခြင်းပါတယ်။တနအီတရေကောင်းဆိုတဲ့သောရရှင်က VOE ကမမတို့ကိုကိုတို့ကိုစိတ်နှဖျားချမ်းမြေပါစီအမှန်တရားအမှန်တည်င်းတွေကိုတင်ပြပေးတဲ့ VOE ကိုအထူးကျေးဇူးတင်ပါတယ်တနအီသူရေကောင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးလာတာပါဝတ်တမ်းမောင်ဆိုတဲ့သောရရှင်ကတော့ရေဒီယိုနားထောင်တဲ့ပုံအောင်လေးကအမြဲတမ်းအားပေးနေတာပါတဲ့ဟုတ်ကဲ့အခုဆက်လက်ပြီးတော့ Facebook ပေါ်မှာလည်းအားပေးနေကြရပါတယ်နော်အခုဆက်ပြီးတော့နောက်ထပ်သောရရှင်တရားမေးလာတဲ့မေးခွန်းလေးတစ်ခုကိုဖြေကြားပေးချင်ပါတယ်။ Facebook Messenger ကနေပြီးမေးလာတဲ့ Audience ဆိုတဲ့သောရရှင်ကမင်္ဂလာပါ VOA မိသားစုကျွန်တော်သိချင်တာလေးရှိလို့မေးပြရသေး။ဘာရယ်လို့တော့မဟုတ်ပါဘူး။ဘောလုံးအကြောင်းမှာ Israel ကအာရှတိုက်မှာရှိပေမဲ့ဘောလုံးကရင်တော့ဘာကြောင့် Eurozone မှာဝင်ကန်ရတာပါလဲ။ဖြေကြားပေးစီလိုပါတယ်။ဆိုတော့ဒီသောရရှင်မေးလာပါတယ်။ဟုတ်ကဲ့ဘောလုံးအကြောင်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းကဘောလုံးသတင်းတွေကိုအမြဲတမ်းဆက်စပ်ပြတ်တင်ပြပေးနေတဲ့ကိုရန်နိုင်ကိုအခုညတောင်းပြီးတော့မေးကြည့်ချင်ပါတယ်။ကိုရန်နိုင်ဒီသောရရှင်ပြောသလိုမျိုးအစ္စရေးကဘာကြောင့်ဥရောပကနေဝင်ကန်ရလဲဆိုတာမတို့လည်းဘုဒ္ဓတရားအနေနဲ့သိရအောင်လို့ဖြေပေးပါလား
။ဟုတ်ကဲ့ပါမအီးတန်နာကျော်ကြီးဒီမေးခွန်းလေးကစိတ်ဝင်စားဖို့လည်းကောင်းပါတယ်။အစောပိုင်းတုန်းကတော့ဒါကပါလက်စတိုင်းဘောလုံးအဖွဲ့ချုပ်အဖြစ်နဲ့ရှိခဲ့တာပါ။အဲ့မဲ့1948ခုနှစ်မှာအစ္စရေးနိုင်ငံကိုထူထောင်ပြီးချိန်ကစပြီးတော့အစ္စရေးဘောလုံးအဖွဲ့ချုပ်ဖြစ်လာခဲ့တယ်။အဲ့တော့အစ္စရေးက1954ကနေ84ခုနှစ်အထိလဲအာရှဘောလုံးအဖွဲ့ချုပ်ရဲ့အဖွဲ့ဝင်ဖြစ်ရှိခဲ့တယ်။ဒါပေမဲ့အဲ့ဒီကာလတွေမှာဘာဖြစ်လဲဆိုတော့အစ္စရေးကဒီအာရဗ်နိုင်ငံတွေနဲ့စစ်ပွဲတွေဖြစ်တာတွေရှိခဲ့တယ်။ဆိုတော့1984မှာကြတော့ဒီအာရဗ်နဲ့တခြားမွတ်စလင်နိုင်ငံတွေကအစ္စရေးနဲ့မကစားကျင်ဘူးဆိုပြီးတော့တပိတ်မောက်တာတွေညှဉ်းဆန်းတာတွေလုပ်ပြီးတော့နိုင်ငံရေးရဖိအားပေးတာကြောင့်သူတို့ကိုအာရှဘောလုံးအဖွဲ့ချုပ်ကနေထုတ်ပယ်ခဲ့တာပါ။အဲ့ရနေစပြီးတော့1990အထိအစ္စရေးပဲဘောလုံးအဖွဲ့ချုပ်လက်အောက်မှာမှမရှိခဲ့ဘဲနဲ့ဥရောပတောင်အမေရိကသမုဒ္ဒရာပိုင်းဇုံတွေကနေပြီးတော့တခါတရံမှာကမ္ဘာဖလားခြေစစ်ပွဲကိုဝင်ပြိုင်ခဲ့ပါတယ်။1990ကျတော့မှသူတို့ကိုဥရောပဘောလုံးအဖွဲ့ချုပ်ကယာယီအဖွဲ့ဝင်နိုင်ငံတွဲပတ်အဖွဲ့ဝင်နိုင်ငံအဖြစ်နဲ့ဝင်ခွင့်ပြုခဲ့ပြီးတော့အဲ့ရနေစပြီးတော့ဥရောပဘောလုံးအဖွဲ့ချုပ်အောက်ကိုရောက်သွားပြီးတော့အစ္စရေးလက်ရည်စင်အသင်းရောကလပ်အသင်းတွေပါဒီဥရောပပြိုင်ပွဲအသီးသီးမှာဝင်ပြိုင်ခဲ့ကြတာပါ1994မှာတော့အစ္စရေးဟာယာယီအဖွဲ့ဝင်နိုင်ငံအဖြစ်ကနေဥရောပဘောလုံးအဖွဲ့ချုပ်ရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုဖြေပြီးတော့လည်းရှင်းသွားပါပြီရှင်ကျေးဇူးတင်ပါတယ်ကိုရနိုင်ဒီမေးခွန်းကိုမေးလာရတဲ့တော့ရှင်အော်ဒန်နဲ့ဒီဖြေလေးကိုရှင်းတတ်ပြီးတော့ဒီထက်မှလည်းရှင်းလင်းသွားပြီလို့ထင်ပါရဲ့နော်အခုလိုမျိုးစာရေးပြီးတော့ဆက်တယ်လာတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်မြို့ရထောက်နေပြီနေမြန်မာ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာစစ်တပ်ကခေါ်ဆောင်သွားပြီးတဲ့နောက်တိုက်ဆုံသွားရတဲ့သတင်းတော့ကိုပါကြီးရဲ့ဖြစ်ရက်ကိုသူရင်းညွှန်းပြီးတော့ပြန်ပြီးတော့ပြောလာပါတယ်။ပါရမ်ဆာဆိုတဲ့တော်ရစင်ကတော့တန်ရှိဝေခင်ညွတ်ကြော်ပါမရောက်နိုင်လို့ဥပဒေစိုးမိုးရေးဆိုတိုက်တန်ပေးလိုက်အာဏာယူရပဲပြည်သူကိုဒုက္ခပေးတဲ့နှစ်ဆိုးရေးကြမပြောရကြဘူး။ဒီမိုကရေစီလို့မပြောကြပါနဲ
ွေးမှုမလုပ်နဲ့ပေါ့အမှန်တရားဘက်မှာပြည်သူရှိတယ်ဝါလုံးတို့နှစ်ယောက်အားမငယ်ကြပါနဲ့
တရင်သမားကတရင်တော့အလုပ်လုပ်တာပါလို့ဒီတော်ရရှင်ပါရမ်ဇာကရေးလာတဲ့အချိန်မှာသူရေးတဲ့မှတ်ချက်ကိုပြန်ပြီးတုံ့ပြန်လာတဲ့တော်ရရှင်တွေလည်းရှိပါတယ်ကိုကျော်သေးဆိုတဲ့တော်ရရှင်က
နိုင်ငံတစ္ဆာပေါက်တွေနိုင်ငံရောင်းစားဖို့ကြိုးစားသူတွေနိုင်ငံတော်လက်နက်ကင်တော်လန်တာထက်စိုးရွားတဲ့ကောင်တွေတေးတန်ချမှကျန်တဲ့ကောင်တွေဆက်မလုပ်ရဲတော့မှာ
ဒါကတော့နိုင်ငံတော်တစ္ဆာပေါက်တွေတေးတန်ပေးရပါမယ်လို့သူရဲ့အမြင်ကိုရေးလာတဲ့အချိန်မှာသူ့ကိုပြန်ပြီးတော့တုံ့ပြန်လာတဲ့သူတဦးကတော့တော်မန်ဆိုတဲ့တော်ရရှင်မှာသူကဒီလိုတက်ဖို့လို့ရင်တော့ဗိုလ်ချုပ်တွေကိုအရင်တက်တင်တာပေါ့တဲ့တေးတန်ချရင်ဗိုလ်ချုပ်တွေအရင်ချပါလို့ပြောလာပါတယ်အနာဂတ်ကိုအစိတ်ခတ်နေကြမှန်းမတိကြလို့ပြောနေကြတာပါတဲ့ဒီတော်ရရှင်တော်မန်ပြောလာတာပါသူစာဝင်းကတော့အမှန်တရားကိုမြင်လို့သူအတော်ရှားနေပြီပဲအမှားတရားထဲမှာနစ်မောနေကြသူတွေအများစုဖြစ်နေကြပါပြီလို့ရေးလာပါတယ်ရှင်ဒီမှာစိတ်ဝင်စားကြကောင်းတာကပြီးခဲ့တဲ့ဒီလူမျိုးရေးပြိပခါတွေအတွင်းမှာတယောက်ကလာပြီးတော့ဝါးရားဖြန့်တယ်လို့ရေးလာတဲ့ဟာတွေကိုတလုံးမကြံကူးယူပြီးတော့ထပ်ပြီးတော့အောက်ကနေမှတ်ချက်တွေနေရာမှာလိုက်ပြီးတော့ပေါင်းထည့်တာတွေတော်တော်များများတွေးကြရပါတယ်နော်ဒီခေါက်လေအဲ့တုန်းကလှုပ်တယ်လို့ပဲဒီတယောက်ကရေးထားတဲ့သဘောထားကိုနောက်တယောက်ကအတိအကျကူးယူပြီးတော့ပြန်ပြီးတော့ရေးထည့်ထားတာအမှတ်ချက်ပေးတဲ့လူတွေရဲ့နာမည်ကတော့ပြောင်းလဲသွားပြီးတော့သူတို့ရဲ့စာတွေကတူနေတာတွေ့ရပါတယ်ခုနကတော့ကိုကျော်သေးဆိုတဲ့ Facebook အကောင့်ပိုင်ရှင်ပြောထားတဲ့နိုင်ငံတစ္ဆောက်တွေနိုင်ငံရောင်းစားဖို့ကြိုးစားသူတွေနိုင်ငံတော်ကိုလက်ထက်ခံတော်လန်တာတဲ့ဆိုတဲ့ကောင်တွေတေးတန်းတာချမကျန်တဲ့ကောင်တွေမလုံရဲမှာဆိုတဲ့စကလုံးကိုအတိအကျကူးယူပြီးတော့ RC ဆိုတဲ့တော်ရရှင်ထပ်ပြီးတော့ရေးလာပါတယ်ထို့နှုတ်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတိုင်းပြည်ကိုတစ္ဆောက်ပေါက်တဲ့သူတွေဒီတိုင်းပြည်ရဲ့ဥရင်နဲ့ကာကွယ်ခြင်းကမထိုက်တန်ပါတဲ့ဒီမှာဒီအမှုနဲ့ပတ်သက်ပြီးတော့မှတ်ချက်အရှိကြီးရေးလာတဲ့တော်ရရှင်တယောက်ကတော့အမိမျိုးကိုချစ်သူလို့ရေးထားပါတယ် Facebook အစာမျက်နှာမှာလာပြီးရေးသွားတာဖြစ်ပါတယ်သူသုံးသက်ပြတာကိုဝေမျှပေးစင်ပါတယ
် Writer သတင်းသမားနှစ်ယောက်ကပြည်တွင်းကလူတွေဖြစ်နေလို့ပါနိုင်ငံခြားသတင်းဌာနတွေကဘာသာစကားတူပြီးသတင်းရတာမြင်အောင်ဒေသခံတွေကိုခန့်တာဗမ်းမလိုက်ပဲကြည့်ရင်းနေမှာဖြစ်တဲ့အကြောင်းကိုဖော်ပြလိုက်တော့တက်မတော်ဘက်ကလည်းသူ့လူတွေကိုအရေးယူအပြစ်ပေးရတာပဲလေကိုဘကချင်းတော့ဒီသတင်းသမားတွေဟာတစ္စပေါက်ဖောပေါင်နေပေါ့လေကိုဘကလည်း ARS နဲ့တိုက်တုံးကလွန်ရွေးတက်ဖွဲ့မှာဓာတ်ပုံဗီဒီယိုမှတ်တမ်းမရှိတော့သတင်းမထုတ်ပြန်နိုင်ပါဘူးသတင်းပြန်ကြားရေးအားနေတာပေါ့ဒီတော့တစ်ဖက်ကဝါရပြန်တော့ဖြည့်ရှင်းနေရပါတယ်ဥပမာထိုင်းနိုင်ငံမှာပြည်တွင်းသတင်းပြန်ကြားရေးအားကောင်းတဲ့လွန်ရွေးတက်ဖွဲ့တွေကလည်းအစ်င့်မြင်တယ်ကင်မရာမှတ်တမ်းတွေရဟယင်တွေလက်နက်ခရီးရိုင်နဲ့တိုက်ပွဲတွင်လိုင်းနိုင်ရမယ်စီဥတွေတုံးတယ်ကျွန်တော်တို့မှဒါတွေမရှိပါဘူးနောက်တစ်ချက်ကနိုင်ငံတော်လျှို့ဝှက်ချက်စာရေးဆိုတာနျူကလ িয়ার လာအမှန်ရက်တရင်လောက်မှလျှို့ဝှက်ချက်လာဆိုတာမျိုးရှိပါတယ်။အရင်အရေးကြီးတာဆိုရင်နိုင်ငံတော်လုံခြုံရေးတော့ရှိရမယ်လေ။ပြည်ရင်းမှာတော့နိုင်ငံတကာအကူအညီတွေပြပရင်းနှီးမြှုပ်နှံမှုတွေတောက်လျှောက်ဝင်လာနေပါပြီ။နိုင်ငံခြားမှာမြန်မာတွေကိုအလုပ်ပေးနေတဲ့ဟာရင်းနှီးမြှုပ်နှံမှုတွေရှိပြီးထုတ်ကုန်တွေကောင်းကောင်းတင်ပို့နိုင်လို့ဗီယက်နမ်ဟေးလို့ကျွေးကျော်နိုင်နေပါပြီ။ကောင်းတာတွေကိုကောင်းတယ်လို့ချီးမွမ်းပြီးစိတ်ထားကောင်းထားပြီးမြန်မာဟေးလို့ကျွေးကျော်နိုင်အောင်အစိုးရနဲ့တက်မတော်ကအစွမ်းကုန်ဆောင်ရွက်ပေးပါရန်အတနာခံတင်ပြရပါတယ်
။ဒီတော့ရှင်ပြောတဲ့အထက်မှာနှစ်ချမ်းတွေ့ရပါတယ်။သူကတော့ကိုယ့်ဘက်ကတရင်ထုတ်ပြန်မှုတရင်နဲ့ပြန်ကြားရေးအားနေတာကြောင့်တစ်ဖက်ကနေဝါဒဖြစ်နိုင်တယ်လို့ပြောထားပါတယ်။ဒါပေမဲ့ဒီထက်မှာစိတ်ဝင်စားကြကသူကဗတ်မလိုက်ပဲကြည့်ရင်တော့တရင်သမားတွေကအင်းတင်မှာဖြစ်တဲ့အကြောင်းရင်းကိုဖော်လိုက်လို့ဖြစ်တယ်လို့ပြောလာပါတယ်။န နောက်ပြီးတော့နိုင်ငံတော်လုံခြုံရေးဆိုရင်တော့နိုင်ငံတော်လုံခြုံရေးအတိုင်းအတာနဲ့လုံခြုံရေးကိုအစဉ်မြင်ထားရပါမယ်လို့လည်းဒီတော်ရရှင်အကြံပြုလာပါတယ်။ဒီအတွေ့အစာကိုဒီခြုံငုံပြီးတော့နားလေတလောက်ပြန်ပြောရရင်တော့ကိုဘက်ကတရင်ကိုမှန်မှန်ကန်ကန်နဲ့ထုတ်ပြန်နိုင်ရင်တစ်ဖက်ကနေပြီးတော့ဝါရဖြစ်လာတယ်လို့လို့မရအောင်တရင်အမှန်ကိုကိုဘက်ကနေပြီးတော့သေချာထုတ်ပြန်ပြီးလို့အပ်ပါတယ်လို Taiwan, Luquin, Loshadu, the Bordunia, Driavano, Digaro, the German who told Jambu, German travel on low, Nayanagane, the Pirin Piba, the Dindamari, Alongo, the Dinia United, Bevorigo, along at the Tenon Down Sunni Apsipari, the Russian yet pays are a good debate demanding yet Timarino. Now by my day down, I thought I should let be to my. မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မေတ္တာတိလက်ဆောင်ခံတာမှာစေတချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျွန်တော်တို့ဗီဒီယိုကိုစာရေးတာဖို့ဖိတ် bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြပါလို့စောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဒီခုနကပြောထားသလိုတေးတောင်းလာတဲ့သောရှင်နေကိုအလှည့်ပေးခြင်းပါတယ်။ VOE ကိုအမြဲတမ်းအားပေးနေပါတယ်။ကျေးဇူးလည်းအရင်တင်ခြင်းပါတယ်။ကျွန်တော်တခြင်းတစ်ပုတ်တောင်းဆိုခြင်းလို့ပါ။ကျွန်တော်တောင်းခြင်းတဲ့တခြင်းလေးကိုလည်းလွှင့်ပေးမယ်လို့မျှော်လင့်ပါတယ်လို့ပြောလာတဲ့သောရှင်ကတော့မိုင်းနေအိမ်ဆိုတဲ့သောရှင်မှာစံပြေကဖြစ်ပါတယ်
။ VOE မင်္ဂလာပါ။ကျွန်တော်နာမည်ကမိုင်းနေအိမ်ဖြစ်ပါတယ်။ကျွန်တော်က VOE ကိုနေတိုင်းနားထောင်ဖြစ်ပါတယ်။ကျွန်တော်ကရှမ်းပြည်မြောက်ပိုင်းမှာရှိတဲ့မိုင်းတုံဆိုတဲ့နေမျိုးလေးမှာနေထိုင်ပါတယ်။ဒါပေမဲ့အခုတော့မိုင်းတုံဆိုတဲ့မျိုးလေးနဲ့အိမ်လေးကိုခွဲခွာပြီးတော့ဟိုးအူကြီးတနေရာကိုရောက်နေပါတယ်။မျိုးနဲ့အိမ်လေးကိုလည်းအရန်လွမ်းနေပါတယ်။ဒါကြောင့်မလို့ကျွန်တော်အခုဒီ VOE ကိုအဆူရောဖော်ကာရဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုတောင်းဆိုခြင်းပါတယ
်။ဒီတော့ဒီတော်ရစင်မိုင်းနေအိမ်တောင်းဆိုထားတဲ့ဖော်ကာတီဆိုထားတဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်ရှင်။ဒီတောင်းတဲ့ကိုမိုင်းနေအိမ်ရောတိကျ view တွေတော်ရရှင်တွေအားလုံးရောဒီတခြင်းလေးကိုနှိမ့်ဆိုင်ခံရနိုင်တယ်လို့မျှော်လင့်ပါတယ်။အားဆင်ကြည့်ပါမယ်နော်။ဒေါ်ရညာရဲ့နေနာတဲ့အတရာချဲ့လာလို့ရှိနေဒီလိုမျိုးရရခြင်းနဲ့အချိန်နိုင်မယ်အိမ်ကြောင်ကိုချိုးပါစေ 私ちょたれ演じするて質問なしに聞いたやらば。မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေပြောဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲ VOA Radio အစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ဖြစ်ဘူးဆိုရင်တော့ VOE ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနာဆင်နိုင်ပါရဲ့နော်။ကျမတို့ website လိပ်စာက burmese.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ရှစ်လေးလုံး230ခီးကနေဘာတင်ကန်းစာရီယူတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါရှင
်။ဘုဆိုရင်ရှစ်လေးလုံးအရေးတော်ပုံကြီးဖြစ်ပွားခဲ့ပြီးတာနှစ်ပေါင်း30ရှိခဲ့ပါပြီ။အဲ့ဒီချိန်ကလဲနေလျောင်းမင်းဆောင်မကြံပြည်သူလူထုတရလုံးတောင်းဆိုခဲ့တာဟာဒီမိုကရေစီရဖို့ပါနှစ်ပေါင်း30ကြာလာတဲ့ယနေ့ထက်တိုင်မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံမဖြစ်သေးဘူးဆိုတာနိုင်ငံရေးသမားတွေရောပြည်သူတွေကပါလက်ခံကြပြီဖြစ်တယ်လို့နောက်ဆက်တွဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးဆိုတာတွေလည်းဖြစ်ပေါ်မလာသေးပါဘူးဒါနဲ့ပတ်သက်ရင်အာဏာရှင်တွေကဖိနှိပ်လို့အာဏာရှင်တွေစီမံခန့်ခွဲမှုညံ့ဖျင်းလို့အာဏာရှင်တွေကတိုင်းပြည်ပြည်သားတွေကိုရန်သူတွေသဖွဲ့သဘောထားလို့ဖြစ်ရတာဆိုပြီးအများကသုံးသပ်ကြပါတယ်။ဒါပေမဲ့ဒီကနေ့တိုင်းပြည်နဲ့ပြည်သူတွေခုလိုအခြေအနေဖြစ်နေရတဲ့နဲ့ပတ်သက်ပြီးဒီမိုကရေစီလိုလားပါလဲဆိုတဲ့အတိုက်ခံတွေဘက်ကဘာအားနည်းချက်ဘာလိုအပ်ချက်တွေရှိနေသလဲဘာအမှားယွင်းတွေလုပ်ခဲ့ကြသလဲဆိုတာကိုတော့သုံးသပ်တာမတွေ့ရသလောက်နည်းပါးပါတယ်။ကုရပတ်ရှင်းလင်းလုံး230ခီးကနေဘာတွေသင်ခန်းစာယူသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်။
1988ခုနှစ်ကအခြေအနေကိုတစ်စိတ်တစ်ဆောင်ပြန်ကြည့်ရင်အဲ့ဒီအချိန်ကဒီမိုကရေစီကိုလိုလားတောင်းဆိုတဲ့လှုပ်ရှားမှုမှာပြည်သူလူထုတရက်လုံးတင်မကပဲဝန်ထမ်းတွေလိုရဲတပ်ဖွဲ့တွေလိုမျိုးတောင်ပါဝင်လာတွေ့နိုင်ပါတယ်။တက်မတော်ကပါတယ်ဆိုပေမဲ့အတော်လေးကိုနည်းပါတဲ့အရေးအတွက်ပါ။နောက်တော့ဒီမိုကရေစီတောင်းဆိုတဲ့လှုပ်ရှားမှုကိုစစ်အာဏာရှင်တွေရဲ့ညှဉ်းပန်းချက်နဲ့တက်မတော်ကအကြမ်းဖက်နှိမ်နင်းရုံမကစစ်အုပ်ချုပ်ရေးပါစတင်လိုက်ပါတယ်။ဒီအချက်ကိုကြည့်ရင်တိုင်းပြည်မှာတပြည်လုံးကဘလို့စနစ်ကျင့်သုံးကြပါတယ်ဘာကိုလိုချင်ပါတယ်ဆိုပြီးဘလောက်ပဲဆန္ဒပြင်းပြနေနေဘလောက်ပဲတောင်းဆိုနေနေတက်မတော်ကမပါရင်ဘလို့မှမဖြစ်နိုင်ဘူးဆိုတဲ့သင်ခန်းစာပါတနည်းအားဖြင့်တက်မတော်ဟာထိပ်ပိုင်းကရာထူးကြီးတဲ့စစ်ဘိုလ်ချုပ်တွေကကျောင်းသားဖြစ်ဖြစ်ရဟန်းတန်ခါဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်ပြည်သူဖြစ်ဖြစ်ဖမ်းဆိုဖမ်းရိုက်ဆိုရိုက်ပြစ်ဆိုပြစ်ဘာအမိတ်ပေးပေးလုပ်မယ်ဆိုတဲ့အခြေအနေမျိုးဆိုရင်ပြည်သူတွေရဲ့ဆန္ဒပြေဝနိုင်မှာမဟုတ်ပါဘူးဒီအတွက်တက်မတော်ကိုလူတဦးတယောက်ယောက်ကဘာအမိတ်ပေးပေးနာခံတဲ့အဖွဲ့အစည်းမျိုးဆိုတာထက်ဖွဲ့စည်းပုံအခြေခံဥပဒေတည်ဆဲဥပဒေစစ်စည်းကမ်းစစ်ဥပဒေတွေကိုနာခံတဲ့တက်မတော်မျိုးဖြစ်လာအောင်စီရင်ကြဖို့လိုပါတယ်ဒေါ်ဆန်းစုကြည်အပါအဝင်အတိုက်ခံတွေဟာနှစ်30အတွင်းဒါကိုစနစ်တကျအကောင့်ထဲဖော်ခဲ့ကြပါရဲ့လားဆိုတာမေးခွန်းထုတ်စရာပါနောက်တစ်ခုကအတိုက်ခံတွေရဲ့ဒီမိုကရေစီတိုက်ပွဲဆင်နွှဲခဲ့ကြတဲ့ပုံသဏ္ဍာန်မှာမြန်မာနိုင်ငံကအတိုက်ခံတွေဟာအာဏာရှင်တွေကိုမကြောက်မရွံ့အသက်အသေးခံဘဝအပြတ်ခံအနှိမ့်ဆက်ခံထောင်ကျတန်းကျခံတွန်းလှန်တဲ့နေရာမှာတော့ရဲစွမ်းတက်တီဟာပြိုင်ဆန်ရှားပါပဲနိုင်ငံတကာနဲ့လည်းရှင်နိုင်ပါတယ
်ဒါပေမဲ့ဒီမိုကရေစီရဲ့အတွက်တိုက်ပွဲဝင်နေဆိုတာအာဏာရှင်ကိုဖြုတ်ချနိုင်မှုအာဏာရှင်စနစ်အဆုံးသတ်ဖို့အတွက်တသက်မဟုတ်ပဲတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တိုင်းပြည်ပြည်သားတွေချမ်းသာကြွယ်ဝပြီးပညာရေးအပါဝင်အဖက်ဖက်ကမြင့်မားတဲ့လူသားတွေဖြစ်လာဖို့ဆိုတဲ့ရည်မှန်းချက်တွေနဲ့လည်းတထပ်ထဲကျနေပါလေ။ပြောရရင်ရေရှည်မှာဒီမိုကရေစီတိုက်ပွဲအောင်မြင်ဖို့ဆိုရင်ဖိနှိပ်တဲ့အင်အားစုတွေအားနည်းသွားပြီးပြည်သူလူထုတရက်လုံးကိုအားကောင်းအောင်လုပ်နေဖို့လိုပါတယ်။တိုက်ခံပွဲမှာဖြစ်စီအာဏာတချို့တဝက်ရတဲ့အခြေအနေဖြစ်စီအာဏာအလုံးစုံရတဲ့အခါမှာပဲဖြစ်စီအဲ့ဒီချက်ဟာအရေးကြီးပါတယ်။ဒါပေမဲ့မြန်မာနိုင်ငံကအတိုက်ခံတွေဟာအာဏာရှင်တွေကိုတွန်းလှန်ဖို့လောက်ပဲအာရုံရှိကြပြီးပြည်သူလူထုအင်အားရှိရေးကိစ္စကိုတော့မေ့လျော့ထားခဲ့ကြဟန်တူပါတယ်။အခြားတစ်ဖက်မှာတော့ဆက်အာဏာရှင်တွေဟာကျောင်းသားတွေကိုရန်သူလို့သဘောထားပါတယ်။ကျောင်းသားတွေအင်အားချိနဲ့သွားအောင်လုပ်ခဲ့တယ်လို့ပညာရေးစနစ်ကိုပါပျက်စီးအောင်ဖျက်ဆီးခဲ့ကြပါတယ
်။အလားတူပြည်သူလူထုဆင်းရဲတွေနဲ့နေမှသူတို့ကိုမဆန့်ကျင်မှဖြစ်တယ်လို့တွက်ဆပြီးဆင်းရဲတွေနဲ့တတဲ့နဲ့အောင်လဲနှီးပေါင်းစုံဖန်တီးခဲ့ကြပါသေးတယ်။ထူးခြားတာတစ်ခုကတော့အတိုက်ခံအင်အားစုတွေဟာအာဏာရှင်စန့်ကျင်တဲ့နိုင်ငံရေးတသက်လှုပ်ရှားမှုတွေကလွဲရင်ပြည်သူတွေအင်အားချိနဲ့မသွားရအောင်အာဏာရှင်တွေဖိနှိပ်တဲ့ကြားကအင်အားကောင်းလာအောင်ဘလို့လှုပ်ရှားမှုမျိုးဘလို့အားပေးမှုမျိုးမှလုပ်ခဲ့တာမတွေ့ကြရပါဘူး။ဒေါ်အောင်ဆန်းစုကြည်ကိုရိုင်းဒီပင်လင်းအာဏာရှင်တွေကအကြောင်းသားတွေကိုဖိနှိပ်နေတယ်၊ပညာရေးစနစ်ကိုဖျက်ဆီးနေတယ်ဒါပေမဲ့ဘလို့အခြေအနေရောက်ရောက်ပညာကိုတက်အောင်တင် जा ဆိုပြီးလှုံ့ဆော်တာမျိုးမလုပ်ခဲ့သလိုတိုင်းသူပြည်သားတွေကိုလည်းစည်ရဲနေကြအောင်မနေကြနဲ့ဘလို့ပဲဖိနှိပ်ဖိနှိပ်ချမ်းသာအောင်စူးစမ်းကြဆိုတာမျိုးလည်းမပြောခဲ့ပါဘူး။ကျောင်းသားတွေကိုတတိရှိကြဖို့နိုင်ငံရေးကိုစိတ်ဝင်စားဖို့လှုံ့ဆော်တာမျိုးလောက်ပဲရှိခဲ့တာပါ။ဒါကြောင့်လည်းအားလုံးသိကြတဲ့အတိုင်းပြည်သူလူထုဟာအာဏာရှင်ကိုအန်တုနိုင်တဲ့ခွန်အားရှိတဲ့ပြည်သူတွေဖြစ်မလာပဲ ဒီကြာလာလေးလေးရုပ်ဝတ္ထုအရာရောပညာဉာဏ်အမျောအမြင်အရပါအင်အားချင်းတဲ့ပြည်သူတွေဖြစ်လာတော့တာပါပဲနောက်တစ်ချက်ကလက်ရှိတိုင်းပြည်အခြေအနေကိုပြန်ကြည့်ရင်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လိုင်တို့နှစ်ယောက်တိုင်းပြည်ကိုအာဏာခွဲဝေအုပ်ချုပ်နေကြတဲ့ပုံတရံမျိုးရှုမြင်နိုင်ပါတယ် ဒါဟာရာစုနှစ်တဝက်လောက်အထိတိုင်းပြည်ကိုစစ်အာဏာရှင်တွေကသာရာနှုံးပြစ်ချုပ်ကန်ချဲလဲလွှမ်းမိုးလာတာနဲ့နှိုင်းရှင်လိုက်ရင်တော့အလွန်ကြီးမားတဲ့တိုးတက်ပြောင်းလဲမှုလို့ပြောနိုင်ပါတယ်။ဒါပေမဲ့ဒီလိုအခြေအနေပေါ်ပေါက်လာရတာဟာဒေါက်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံတွေရဲ့ကြိုးပမ်းမှုပြည်သူလူထုတည့်ရလုံးရဲ့မဲပေးမှုကြီးတသက်ကြောင့်ပဲတော့မဟုတ်ပါဘူး။ နှစ်ပေါင်းများစွာအတွင်းစစ်ဘိုလ်ချုပ်ဟောင်းတွေကြားအာဏာရပါတီကြားကြီးမားတဲ့အကွဲပြဲပြဿနာနယ်စပ်ပြဿနာတွေကြောင့်တရုတ်နဲ့သဘောထားကွဲပြီး2005ရွေးကောက်ပွဲရလဒ်ကိုလက်မခံခြင်းရင်တောင်အာဏာသိမ်းဖို့စဉ်းစားရခက်နေတဲ့စစ်ဘိုလ်ချုပ်တွေရဲ့အနေအထားစရစရအခြေအနေတွေပေါင်းစုံပြီးမှဖြစ်ပေါ်လာတဲ့အပြောင်းလဲပါ။
ဒါကြောင့်အဲ့ဒီလိုအခြေအနေမျိုးကိုတင်ကန်းစာယူပြီးဒီမိုကရေစီဒီထက်ပိုခိုင်မာလာအောင်အတွေးခေါ်ပြီးပြောင်းလဲဖို့အများကြီးကြိုးစားဖို့လိုပါသေးတယ်။ဝန်ထမ်းတွေကတခြားသောဒီမိုကရေစီအရေးတိုက်ပွဲဝင်ခဲ့တဲ့နိုင်ငံတွေထက်ဘာကြောင့်အောင်မြင်မှုသိမ်းမရသေးတာလဲ။တိုက်ပြည်နယ်ပြည်သူတွေဘာကြောင့်ဖွံ့ဖြိုးမှုနောက်ကျနေရတာလဲ။အဲ့ဒီကိစ္စတွေဖြစ်ရတာဟာအာဏာရှင်တွေကြောက်ကြီး Tongta de Nangay Gonzo, Machidro, Neva, Nidina, Pipajo, Tongta de Galayamani.
Akura, Inganina, Daya Lina, Sisima, Suni, Jang Yago, Jopia Jamari.
ရှိပါခင်ဗျာဘနက်ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခရီကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ခေါ်ယူရေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြားသဘောတူထားပေမဲ့လက်တွေ့ကတော့ဖြစ်မလာသေးပါဘူးဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ယူရေးအကောင့်ထဲပို့ပို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့
Lutheri, viewing your wango, quit telephone number to Jutian people, Tazi Luare. Daily like season, little day Chima, call you Bivame. The Mamma Hokue and Yuni, Quay Migonego, viewing your wansigo, Jutian people, Talu le Yaware. Viewing your wang, phone number ga, de, Nitonia, net, don't shen net, nanganga li pipare. Email is agaro, Burmese egg viewing news.com pipare. Bowen Sunni Miman Jamet Russian ago, Juzuare.
Chemi Bowen Sunni Jabu, Taman Pekavarishi, Akura, Tuja, Sambia, Gabat, Rimia, Sisingu, Mae Tanzine to Gunin Janga, Dinset Tavare.
ကျောင်းစီကနိုင်ငံမှာ29ကီလိုမီတာကျော်သမမဟုတ်19မိုင်နီးပါးရှိတဲ့တချောင်းတို့သုံးဝေးလေကြီးပေါ်ပါတစ်ခုကိုဖန်တီးပြီးတော့ဂင်းနီကမ္ဘာစံကျင်းတင်လိုက်ပါတယ်ဒေသခံပရာဟီတာအဖွဲ့တွေပူးပေါင်းရဲလုပ်ပေးခဲ့ကြတာဖြစ်ပြီးတော့ကွေလွန်သွားပြီဖြစ်တဲ့တောင်အာဖရိကနိုင်ငံခေါင်းဆောင်နယ်ဆန်မန်ဒယ်လာနှစ်တရာပြည့်မွေးနေ့ထိမ့်မဲ့ဖြစ်လုပ်ခဲ့ကြရတဲ့ဖြစ်ပါတယ
ဒီနေ့ကျွန်တော်တို့ရဲ့မျိုးစုံကျင်းပပြီးတော့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ခေါင်းဆောင်ရဲ့မွေးနေ့ကိုဆင်နွှဲခဲ့ကြပါတယ်။အခုစတင်တဲ့တုံးမွေးလေကြီးပွားကတော့67 blankets ပရဟိတာဖွဲ့ကဦးဆောင်ဖန်နေခဲ့တာဖြစ်ပြီးတော့ဒီဖွဲ့ဟာလိုအပ်သူတွေအတွက်တုံးမွေးဆောင်တွေကိုဖြန့်ချိပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်။67 blankets ပရဟိတာအဖွဲ့ဟာခုချိန်မှာတော့အကျဉ်းထောင်စခန်းတွေမှာသုံးမွေးထုတ်ပညာကိုအသက်မွေးပညာရဲ့တစ်ခုဖြစ်တင်စားပေးပြီးတော့ရရှိလာတဲ့သုံးမွေးဆောင်တွေကိုလည်းစီးရင်ရဲ့လူမှုအတိုင်းဝန်တွေကိုပေးတာဖြစ်ပါတယ်။အခုလိုစံချိန်တင်လေကြီးဘဝရဲ့လုပ်ဖို့ Facebook ကနေစီးအောင်လုံးဆောင်ရတာဖြစ်ပြီးတော့တကွာလုံးက16နဝန်းတန်းတွေကအရှိနေရအကျဉ်း20cmရှိတဲ့လေကြီးဘဝလေးတွေကိုရဲ့လုပ်ပေးပို့ခဲ့ကြတာဖြစ်ပါတယ်။
အရင်နောက်အရောင်ဆုံးသုံးဝေးကိုပြန်လည်တွဲဆက်ခဲ့ပြီးတော့မန္တလာအထိမ့်မှပန်းချံမှာခင်ချင်းပြတာခဲ့ပါတယ်။ကဝင်းကျင်တန်းရှင်းစေဖို့နဲ့ဓာတ်စီဈေးတက်တာကိုတံပြန်နိုင်မှုအတွက်ဒီဂျစ်တက်ကတို့ကစက်မှုကြောင်းသားကိုရောက်ဟာလေးစွမ်းရင်သုံးတဲ့ရင်တစည်းကိုတီထွင်လိုက်ပါတယ်။ဒီရင်ကိုမောင်းနှင်မှုအတွက်ကုန်ကြစရိတ်ဘာမှရှိမှာမဟုတ်ပါဘူး။
Helwan Degdoga, Samu Jonaria, Pete Tare Lego Swain, a pinet, Dolu Yamia, Santa Kera, a pibare, Yambong Wine, Luade, Visiri, Machida, Dre, Janja gave him mele, now so maro, Gonjazi, Nene, but Winjin Tigamu Neze, Swain, though, Yingo D twin and Yerava, Pete Tare Lega, Lagayara Pibi, Lego Done, Dre, Moda Sad Lere Kamale, A cancer name Lua Babu. A kuchema, tanaigo, kilometer, laze, no name, mounting, nine bio. Lace wine, makongi, kilometer, toze, aqua, waiting, mounting, mare. D yingo, tolo de conjazega, tola de town niva conjavare. D yin, swine, don't you bongo, do da gomo, low nine lotion. Tanaigo, kilo, de ya, no name. A who leshi, a change, ah, die, mounting, melo. Samu janariga, yonjivare. Duroe, moda, designe. Yingo, siwa be, tolo nine bole, miolin, tavare.
ဒီကနေ့ကစွန်းစားသူတယောက်ဖြစ်တဲ့ဆာဗစ်ကိုပါကတော့လက်စစ်စကိတ်ဘုတ်စီပြီးတော့ကမ္ဘာတစ်ပတ်ပတ်ဖို့လှုပ်ဆောင်နေပါတယ်။သူရဲ့ပထမဆင့်ခီးစဉ်ဖြစ်တဲ့မိတ်ခင်ပြန်စုဆန်ဖရန်စစ္စကိုမြို့ကနေပြီးတော့မိုင်ယာမီမြို့ခီးစဉ်ကိုတော့ပြီးခဲ့တဲ့လနေ့ကစောစောနိုင်ခဲ့ပါတယ်။မေလ၂၆ရက်နေ့ကစတင်ခဲ့ပြီးတော့ကီလိုမီတာ၄၀၀နီးပါးအကွာဝေးရှိတဲ့ခီးကို
တွေရှိခဲ့ပြီးတော့မိုးများတဲ့ဒေသတွေမှာလည်းဘက်ထရီအတွက်ခက်ခဲတွေဖြစ်ခဲ့ရပါတယ်။နောက်အဆင့်မှာတော့ပြည်သူနိုင်ငံပဲရစ်မြို့ကနေပြီးတော့မော်စကိုကိုစကိတ်စီးပြီးတော့သွားမှာပါ။၃နှစ်ကြာမယ်လို့ခန့်မှန်းထားတဲ့ကမ္ဘာတစ်ပတ်ခီးစဉ်ရဲ့နောက်ဆုံးအဆင့်2020မှာတော့အာရှတိုက်ကိုဖျက်သိမ်းသွားမှာဖြစ်ပါရဲ့ရှင
်။မအီတန်စင်နဲ့ကိုငင်းချန်တို့တင်ဆက်သွားတာပါရှင်။တင်းလာနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့တင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။တင်းတွင်နေကသမရအင်ယူတစ်ဖက်ကလမ်းမရေပေါ်မှာလက်တဆုပ်စာလောက်ပဲရှိတဲ့လူပြူအမျိုးသားရေးဝါရီတွေနဲ့မရေမတွက်နိုင်လောက်အောင်များပြတဲ့လူမျိုးအသားရောင်ခွဲခြားမှုဆန့်ကျင်သူတွေပါ။အဖွဲ့နှစ်ဖွဲ့ဆန္ဒပြခဲ့ကြပြီးအဖွဲ့နှစ်ဖွဲ့ထိတ်တိုက်မတွေ့အောင်ရဲတွေကခွဲထားခဲ့ပါတယ်။မနစ်ကဗာဂျင်းနီးယားပြည်နယ်ရှာလော့စ်ဗစ်မှာနာဇီဆန့်ကျင်ဆန္ဒပြပွဲလို့လူသေဆုံးတဲ့အထိကြမ်းဖက်မှုတွေမဖြစ်စေဖို့အတွက်ဒီနှစ်ဆန္ဒပြနေတဲ့ Washington DC ကလာဖိုင်ယက်ပန်းချံမှာရဲတွေကဒီအဖွဲ့နှစ်ဖွဲ့ကိုကျေပြန့်တဲ့ကွက်လပ်တစ်ခုနဲ့ခွဲခြားခဲ့တာဖြစ်ပါတယ်။ FBI ပြည်ထောင်စုထောက်လှမ်းရေးဘျူရိုအကြီးအကဲ James Comey ကိုသမ္မတဒေါ်နယ်ထရမ့်မနစ်ကရာထူးကနေဖြုတ်ချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးရုရှားအရေးအထူးစုံစမ်းစစ်ဆင်နေတဲ့ Robert Mueller အနေနဲ့သမ္မတထရမ့်ကိုမေးမြန်းခွင့်ပြုမှာမဟုတ်ဘူးလို့သမ္မတရဲ့ရှင်းလင်းကတင်းငွေနဲ့ပါပဲပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်နေလာရောက်နေတဲ့ Bangladesh နိုင်ငံသားဝင်ကြီး Abdul Hassan Mahmud Ali ဟာစနေနေ့ကရခိုင်မြောက်ပိုင်းကိုသွားခဲ့ပါတယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့တစ်နှစ်ကြာလာချိန်မှာအကြမ်းဖက်တိုက်ခိုက်မှုအတွင်းတစ်ဖက်နိုင်ငံကိုထွက်ပြေးတိမ်းရှောင်တဲ့တိမ်းနဲ့ချီတဲ့ရွန်ကြဒုက္ခတွေတွေနေရရင်ပြန်ရင်အတွက်ဝန်ကြီးမာမုတ်အလီကိုရဲမြန်မာနိုင်ငံကိုလာရောက်တာဖြစ်ပါတယ်။ဝန်ကြီးမာမုတ်အလီနဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံပြီးဒုက္ခတွေအ мян ပြန်လက်ခံရေးသဘောတူညီချက်ရှစ်ချက်ကိုဩဂုတ်လ10ရက်နေ့ကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ VOA တင်းထဏန်းနဲ့ဓာတ်ရိုက်ဆက်သွယ်စုံမေးမြန်းမှုပြုလုပ်စဉ်အတွက်မှာတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းသွားခဲ့တဲ့ပမောခရှူဝမ်ကောင်းအနေနဲ့ဘေးမတည်ရမခပဲရှိနေပြီးပြန်ပြီးလွှတ်ပေးဖို့အတွက်ရှန်ကောင်းတက္ကသိုလ်ကကျောင်းသားဟောင်း150ကတက္ကသိုလ်တာဝန်ရှိသူတွေစီကိုအိတ်ဖွင့်ပေးစားတဆောင်ပေးပို့ခဲ့ပါတယ်
။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ပါ။တင်းလာနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.